ARS ၏အစွန်းရောက်အကြမ်းဖက်အုပ်စုဟာရခိုင်ပြည်နယ်ထဲမှာတီးခြားမွတ်စလင်ပြည်နယ်တစ်ခုထူထောင်ဖို့ရည်ရွယ်ကြိုးပမ်းခဲ့တယ်လို့မြန်မာအမျိုးသားလူမျိုးရေးအကြံပေးဖို့ကပြောဆိုလိုက်ပြီးကမ္ဘာမီဒီယာတွေကရခိုင်ကိစ္စရေးသားမှုတွေဟာတည်င်းမှအများစုဖြစ်နေတာဖြစ်တဲ့အတွက်ကြောင့်မလို့ဒီစိတ်ပြက်မိကြောင်းလည်းသူကပြောပါတယ်ဒီပြဿနာတွေကိုကျော်လွှားဖို့ဆိုရင်တည်င်းမှန်တွေကိုကဘာကပိုတိလောက်အောင်လုပ်ဖို့လိုတယ်လို့သမိုင်းပညာရှင်တူကထောက်ပြပါတယ်ဒီအကြောင်းကိုဆက်လက်တင်ပြမှာပါရခိုင်မြောက်ပိုင်းမေယူဒေသလို့ခေါ်တဲ့မောင်တော်ဘူးစည်းတောင်ရသေးတောင်ဒေသတွေမှာတီးခြားမွတ်စလင်ပြည်နယ်တစ်ခုထူထောင်ဖို့ရည်ရွယ်ချက်နဲ့ ARS အစွန်းရောက်အကြမ်းဖက်အုပ်စုကကြိုးပမ်းခဲ့တယ်လို့အမျိုးသားလူမျိုးရေးအကြံပေးဦးတောင်းထွန်းကစတေမာ6ရက်နေ့နေပြည်တော်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောသွားပါတယ
် Seventh round of attack clearly indicates the intention of the extremist terrorist group to separate the territory of Rakhine
ဘူဒ္ဓတော်တိုင်မှုကိုကြည့်ရင်အစွန်းရောက်အကြမ်းဖက်အုပ်စုကရခိုင်ဒေသကိုမြန်မာနိုင်ငံကနေခွတ်တက်ပြီးမူစလင်တီးခြားနယ်မြေတစ်ခုထူထောင်ဖို့ရွေချက်ရှိရှိတိုးပန်းလာတယ်ဆိုတာထင်ရှားပါတယ်
နိုင်ငံတကာပြည်ပကအဆောင်ကြည့်ရေး ICG အဖွဲ့ရဲ့စစ်တမ်းရ ARS အုပ်စုကို2013ခုနှစ်ကလေးကစတင်ဖွဲ့စည်းလေ့ကျင့်ခဲ့တာဖြစ်ပြီးဒီအဖွဲ့ကိုပါကစ္စတန်မှာမွေးပြီးဆော်ဒီအာရေဗျားနိုင်ငံမှာကြီးပြင်းတဲ့အာဒူလာအဘူအမာဂျူနီနီဆိုသူကဦးဆောင်ခဲ့တာပါအစောပိုင်းမှာဟာဝိုင်းဆိုတဲ့အမည်ကိုတုံးခဲ့ပြီးနောက်ပိုင်း ARS အဖွဲ့အဖြစ်ရပ်တည်က2016အောက်တိုဘာလမှာမောင်နှုတ်ဒေသတဝိုက်နေကြောက်ရေစကန်ဒီကိုတိုက်ခိုက်ခဲ့ကအခုတကောက်2019အောက်တိုဘာလကုန်ပိုင်းမှာတိုက်ခိုက်ခဲ့တာပါရခိုင်မြောက်ပိုင်းမြို့ဒေသမှာအစ္စလမ်ဘာသာရေးတည်ထောင်နေပြီတခုထူထောင်မှုကိုဒုတိယကမ္ဘာစစ်ကာလကလေးကကြိုးပမ်းခဲ့တဲ့သမိုင်းရှိခဲ့ကြောင်းဗီဒီနိုင်ငံလန်ဒန်မြို့မှာနေထိုင်တဲ့သမိုင်းပညာရှင်ဒေါက်တာအောင်ခင်ကပြောပါတယ
်သူကသမိုင်းအစဉ်လာရတော့ဗမာပြည်မှာဒီဂျပန်ခေတ်ကအဲ့နေရာမှာမွတ်စလင်ဒေသသူတည်ထောင်မှုကျန်စီခဲ့ဘူးတာပဲဒီအိန္ဒိယလွတ်လပ်ရေးလှုပ်ရှားမှုမှာဒီဘင်္ဂလားဒေ့ရှ်မပေါ်ဘူးပါကစ္စတန်ပဲရှိသေးတယ်ဒီပါကစ္စတန်မှာသူကခွဲထွက်ဖို့ရခိုင်ဘက်ကမွ슬င်ကသူ့နိုင်ငံမွ슬င်နိုင်ငံဒီကောင်ကိုကြိုးစားတော့ပါကစ္စတန်လက်မခံဘူး။ဒါမျိုးကိုအဲ့ဒီကိစ္စပြက်သွားတာ။ဒါမအောင်မြင်ဘူး။အဲ့ဒီတုန်းကတော့ဒီရိုဟင်ဂျာတွေပါဒီနာမည်မသုံးသေးပါဘူး။သူမူဂျာဟီဒင်။မူဂျာဟီဒ်တပုံထပြီးတော့နောက်ပျောက်သွားတယ်ဒါပဲ
။ကမ္ဘာအခင်းချင်းမှာ IS အစ္စလာမစ်အစွန်းရောက်တွေအရှေ့အလယ်ပိုင်းမှာအခြေကိုယူဖို့ခက်လာတာကြောင့်မြန်မာအပါဝင်အရှေ့တောင်အာရှဘက်ကိုခြေဦးလှည့်လာတယ်ဆိုတဲ့ယူဆချက်တွေလည်းရှိနေတာပါ။ဒီဘက်မှာဒေါက်တာအောင်ခင်ရဲ့အမြင်ကတော့
ဒီမွတ်စလင်အစွန်းရောက်ဟိုဩဇာရှိဖို့ကိစ္စကတော့ဗမာပြည်ကတော့တိတ်လားလားမရှိပါဘူးသူတို့ဩဇာလွှမ်းမိုးနိုင်တဲ့နေရာချက်တင်ဖို့သူရည်ရည်ရှိပုံရပါလေဒီရည်ချင်းတဲ့ဒီဖိလစ်ပိုင်းတို့ဘာလို့အင်ဒိုနီးရှားတို့ဘာလို့မှလုပ်တယ်ဒါပေမဲ့ဒီဩဇာအလားအလာသိမ့်မရှိပါဘူးသူတို့မွတ်စလင်နိုင်ငံတွေဖြစ်တဲ့အင်ဒိုနီးရှားတို့မလေးရှားတို့မှတော့ဒါမျိုးလုပ်လို့မရဘူ
းဒီကိန်းဒီသားနဲ့ပတ်သက်လို့သတင်းမှားတွေနဲ့တကဘာလုံးမှာဝါဒဖြန့်လှုပ်ဆောင်နေတာကိုတွေ့ရတဲ့အတွက်စိတ်ပြေဝမ်းနည်းမိကြောင်းပေါ်နေမီဒီယာတွေနဲ့အတန်းနှွင့်မီဒီယာတွေကတဆင့်ရခိုင်အခြေအနေသတင်းမှားတွေကိုဖြန့်နေတယ်လို့လူမှုကွန်ရက်မီဒီယာတွေမှာပါသတင်းမှားတွေဖြန့်နေတာကြောင့်လူတွေကိုထင်အောင်ထင်မှားဖြစ်စေပြီးဒီလိုလှုပ်ရမျိုးကိုလုံးဝလက်မခံနိုင်ဘူးလို့အမျိုးသားလူမျိုးရေးအကြံပေးဦးတောင်းထွန်းကပြောခဲ့တာပါဒီလိုညှိညက်ထုတ်နေုံနဲ့ပြဿနာဖြေရှင်းရမရောက်ဘူးလို့ဒေါက်တာအောင်ခင်ကပြောဆိုလိုက်ပါတယ
်အစိုးရပြောတဲ့ရခိုင်ပင်ရည်လီဘက်ကနေပြီးတော့သူတို့ဝါဒပြန်တိုက်ပွဲရကြည့်ရောက်တယ်လို့ဖြစ်နေတယ်ဘာလို့သူတို့ကအင်္ဂလိပ်လူရေးတဲ့သားတွေလူတွေတို့ဘက်ကများတယ်ဒီရိုဟင်ဂျာဘက်ကနေပြီးတော့အခုအာလူခွင့်ရေးတို့ဘာလို့ဒီအင်္ဂလိပ်စာနေစင်းတွေကလိုက်ရေးနေတော့အင်္ဂလန်မှာလည်းသူတို့ဘက်ကရေးကြတယ်အဲ့တော့သူတို့ကတော့ငိုးပြနိုင်တဲ့လူတွေစင်းရဲကြောင်းပြနိုင်တဲ့လူတွေဆိုတော့ဒါတော့ဟုတ်ပြီဖြစ်စီမဟုတ်ပြီဖြစ်စီဝါဒပြတိုက်ပွဲကတော့ဒီအနောက်နိုင်ငံနိုင်ငံမှာတော်တော်ဆူးရှေ့ကဝင်နေတယ်ဝါဒပြတိုက်ပွဲကိုကုလသမဂ္ဂကလည်းလက်ခံနေနောက်ဆုံးပဲအတုံးနှုံးကစပြီးတော့ဗျာစာနေစင်းနေရတဲ့လက်ခံနေဒီဗမာဘက်ကတော့ဒါမျိုးမဟုတ်ပဲနဲ့သူတို့လုတ်တာကိုလိုက်ပြီးခြေပနိုင်တဲ့အစ်မရှိတော့ဗမာဘက်ကလည်းဒါမျိုးရေးပြဖို့လိုတယ်သူတို့ရဲ့ဒီအဖြစ်မှန်ကဘယ်လိုဆိုတာကိုသူတို့လိန်နဲ့ဘယ်လိုလိန်နေဆိုတာမျိုးအတိအကျဒီအင်္ဂလိပ်လိုရေးပြဖို့လိုတယ်ကမ္ဘာစာနေစင်းကိုထိသွားအောင်လို့အဲ့တော့အဲ့လိုမျိုးကိုအင်္ဂလိပ်လိုမရေးဘဲနဲ့ဗမာပြည်မှာနေလျှောက်ပြီးတော့ဟိုအော်နေဒီရစာကိုဘလုံးကောင်းတဲ့လာတာတို့ဖြစ်နေတယ်ကဘာလက်ခံမှာမဟုတ
်ဘူးဒီကံကြီးနဲ့ပတ်သက်လို့ဒါရီကိုအကြမ်းဖက်မှုဥပဒေရကာကွယ်သွားမယ်ကိုယ်နိုင်ငံပိုင်တဲ့နိုင်ငံသားတွေအတွက်အကာအကွယ်ပေးသွားမယ်ဒါပေမဲ့လုံခြုံရေးအင်အားအသုံးပြုတဲ့အခါမှာတော့အစွမ်းကုန်ထိမ့်သိမ်းဆောင်ရွက်သွားမယ်လို့ဦးတောင်းထွန်းကသတင်းစာရှင်းလင်းပွဲမှာပြောခဲ့ပါတယ်ခင်ဗျာ